အမေရိကန်နိုင်ငံလူစီယာနာပြည်နယ်ကစိုးစိုးဝှဝမကြမ်းမမာဖြစ်တဲ့လူနာဟာအမေရိကန်ရဲ့ပထမဦးဆုံးငှက်တုပ်ကွေးလူနာဖြစ်တယ်လို့ကျမ်းမာရေးတာဝန်ရှိသူတွေကဗုဒ္ဓနေ့ကပြောလိုက်ပါတယ်။လူနာဟာမကြမ်းမာပြီးသေသွားတဲ့ငှက်တွေနဲ့ထိတွေ့ခဲ့တယ်လို့ယောဂထိန်ချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကပြောပါတယ်။လူစီယာနာလူနာရဲ့ကူးစက်မှုကိုတောက်ကြတဲ့က CDC ကအတည်ပြုခဲ့ပေမဲ့ဗုဒ္ဓနေ့ကျမှကြေညာတာဖြစ်ပါတယ်။အရင်တွေ့ခဲ့ရတဲ့လူနာတွေကတော့ယောဂကမပြင်းထန်လာပဲအများစုကကြက်နဲ့နွားမွေးမြွေးခြံတွေကအလုတ်သမားတွေဖြစ်ကြပါတယ်။2024 AB ကလေးကဆိုလို့ရှိရင်အမေရိကန်မှာ H5 ငှက်တုပ်ကွေးဖြစ်ခဲ့သူစုစုပေါင်း62ယောက်ရှိခဲ့တယ်လို့ CDC ကသတင်းထုတ်ပြန်ပါတယ်။တဝက်ကျော် 34 ယောက်ကကယ်လီဖိုးနီးယားပြည်နယ်မှာဖြစ်ခဲ့တာကြောင့်အုပ်ချုပ်ရေးမှူး Gavin Newsom ကငှက်တုပ်ကွေးနဲ့ပတ်သက်လို့ပြည်နယ်အရေးပေါ်အခြေအနေဗုဒ္ဓဦးလေးကကြေညာလိုက်ပါတယ်။ငှက်တုပ်ကွေးဟာတရိုက်ဆန်ကူးစက်ရောဂါတစ်ခုဖြစ်ပြီးအများပြည်သူကြားအန္တရာယ်တစ်ခုဖြစ်လာဖို့ကတော့နည်းပါတယ်လို့ CDC ကဆိုပါတယ်။အဲဒီ virus ပေါ်ဟာလူလူချင်းကူးစက်တာအနည်းငယ်ရှိခဲ့ပေမဲ့အမေရိကန်နိုင်ငံတွင်းမှာတော့မတွေ့ရသေးပါဘူးလို့ကျမကြီးတာဝန်ရှိသူတွေကပြောပါတယ်။